ချက်ပြင်းတဲ့ကိုကန်ကိုပိုင်အိုချိုခရန်ဒေတာမှာအခုသတင်းပတ်အတွင်းတကြော့ပြန်ပြီးတော့တိုက်ဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေတာက2000ကျော်ကတရုတ်နိုင်ငံဘက်ကိုဝင်ရောက်ထွက်ပြေးရောက်ရှိလာတယ်လို့တရုတ်နိုင်ငံဘက်ကပြောပါတယ်။တိုက်ပွဲကာလအတွင်းမှာတရုတ်နိုင်ငံတွေကိုလက်နက်ကြီးကြီးကြထိမှန်မှုတွေလည်းရှိခဲ့တယ်လို့တရုတ်ဘက်ကပြောပါတယ်။အပြည့်အစုံကိုစုံစမ်းမေးမြန်းထားတဲ့ရှာဖောင်းကပြောပြပေးပါလိမ့်မယ်။
တရုတ်မြန်မာနယ်စပ်ရှမ်းပြည်နယ်ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွင်းလောက်ကင်မြို့နယ်အနီးတစ်ဝိုက်မှာပြန်လည်ဆက်တင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံဘက်ခြမ်းကိုထွက်ပြေးဝင်ရောက်သွားတဲ့ဒုက္ခသည်နဲ့တောင်းကျော်ရှိနေပြီဆိုတာကိုတရုတ်အစိုးရကဒီကနေ့ကြားတာပရိနေမှာပြောပါရယ်တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရဂန်ရှောင်ကတရုတ်ဘာသာစကားနဲ့အခုလိုပြောပါရယ
်緬甸局是事关中缅边境的和平与安宁中方高度关注呼吁冲突各方保持克制
မြန်မာနိုင်ငံအခြေအနေဟာတရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်အေးချမ်းရေးနဲ့ဆက်ဆက်နေပါတယ်။ဒီဖြစ်ပျက်ကိုတရုတ်နိုင်ငံကစိုးရိမ်တကြီးရှိနေပါတယ်။နယ်စပ်ဒေသတည်ငြိမ်ရေးအများဆုံးပြန်ဖြစ်လာစေဖို့အတွက်ဒီဖြစ်ပျက်မှာပတ်သက်နေသူအားလုံးအနေနဲ့တတ်နိုင်သမျှထိထိတိတိဆောင်ရွက်ကြဖို့နောက်တစ်ကြိမ်ဒီလိုမျိုးထိတိုက်တွေ့မှုတွေမဖြစ်အောင်ရှောင်ဖို့ချက်ချင်းပဲအပြစ်ခတ်ရစဲရေးလုပ်ကြဖို့တရုတ်နိုင်ငံအနေနဲ့တိုက်တွန်းတောင်းဆိုပါတယ်။မြန်မာနိုင်ငံညီငယ်ရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံဘက်ကထောက်ခံပါတယ်။ညီငယ်ရေးလုပ်ငန်းစဉ်တွေကိုထိန်းထားနိုင်ဖို့ပြည်ပခါတွေအပေါ်မှာညီငယ်နဲ့နီလာနဲ့ညှိနှိုင်းဆောင်ရွက်သွားနိုင်ကြမယ်လို့မျှော်လင့်ထားပါတယ်
။ဒါအပြင်တရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရသူပြောတဲ့အထက်မှာတော့မြန်မာနိုင်ငံကမြောက်ပိုင်းမှာမကြာခင်ကဖြစ်တဲ့စစ်ရေးပြည်ပခါအတွင်းအကြီးအကျယ်ထိခိုက်မှုတွေရှိခဲ့တယ်။အပြစ်မဲ့ပြည်သူတွေကိုထိခိုက်စေတဲ့ဒီပြည်ပခါအပေါ်မှာတရုတ်နိုင်ငံကပြစ်တင်ရှုတ်ချပါတယ်။ဒီပြည်ပခါကြောင့်နေဆက်နေလူဦးရေ2000ကျော်ဟာတရုတ်နိုင်ငံထဲပြေးဝင်လာပါတယ်။တရုတ်နိုင်ငံဘက်ကလူတွေကိုလူသားချင်းစာနာသွားပြီးအကူအညီထောက်ပံ့နဲ့နေစရာတွေပေးထားပြီးတော့နေဆက်ဒေသတည်ငြိမ်ရေးအတွက်ထိရောက်တဲ့ဆောင်ရွက်ချက်တွေပြင်ဆင်ဆောင်ရွက်နေတယ်လို့လည်းပြောပါရယ်။မတ်လ6ရက်နေ့က MNDAA ခေါ်ကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားပြန်လည်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တရုတ်နိုင်ငံနယ်နိမိတ်ထဲကလက်နက်ကြီးကြီးနဲ့တခြားကြီးစံတွေကြားရောက်ထိမှန်တာတွေရှိခဲ့ပြီးတရုတ်နယ်စပ်နေသူတဦးထိခိုက်ဒဏ်ရခဲ့တယ်လို့ပိုင်ဆိုင်မှုတချို့လည်းထိခိုက်ပျက်စီးတာတွေရှိခဲ့တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကပြောပါရယ်တရုတ်နိုင်ငံဘက်ခြမ်းကိုဒုက္ခသည်နဲ့တောင်းကြော်ရောက်ရှိနေတယ်လို့တရုတ်နိုင်ငံသားရဲ့ဌာနဘက်ကပြောပေမဲ့လို့လာရှိုဘက်ထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရဲ့အပြောအရတရုတ်ဘက်ခြမ်းထွက်ပြေးကြတဲ့သူတွေဟာတရုတ်ဘာသာစကားပြောတတ်တဲ့သူတွေသာဖြစ်တယ်လို့လာရှိုမြို့ကိုထွက်ပြေးတိမ်းရှောင်တဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့လာရှိုမန်ဆူကျောင်းကယ်ဆယ်ရေးအဖွဲ့ကဦးမမောင်တန်းကအခုလိုပြောပါရယ်
ဒီရောက်လာဒုက္ခတွေရှိရနေကျွန်တော်မင်းမြန်လို့သိရတာကတော့သူတို့အဲ့တရုတ်ဘက်ကိုရှင်းမှန်ဖြစ်တာနဲ့တရုတ်ကတရားအကုန်ပတ်ပတ်လဲပိတ်ပတ်ပြီအဲ့မှာသူတို့ပြေးဝင်တရုတ်တွေကိုပဲပြေးဝင်နေတယ်။ဒါနဲ့ဒီဘက်ကဒီကျွန်တော်ရှေ့ပြောင်းလောက်သားပြောမှာတော့ပမာပြရအဲ့ဒါမျိုးတွေဆိုပြေးမဝင်ဘူး။အဲ့လောက်ကိုင်းမှနေတရုတ်ကလည်းကောင်းကောင်းတက်တယ်အများအားဝင်ထွက်နေလို့ဆိုတော့သူတို့ပြေးဝင်တယ်။ဒါနာကတော့သူတို့ပမာလက်မခံဘူးတရုတ်ကိုပဲလက်ခံတယ်ဆိုတော့သိရတယ်။ဒါဒုက္ခတွေရှိရနေသိရတာလား။
လောက်ကင်မျိုးနဲ့ပတ်ဝန်းကျင်တဝိုက်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေနဲ့အဲ့ဒီဒေသမှာတွားရောက်လှုပ်လှုပ်ကန်ကြတဲ့သူတွေထောင်နဲ့ချီလာရှိုမျိုးဘက်ကိုထွက်ပြေးတိမ်းရှောင်ခဲ့ကြပြီးအခုချိန်ထိလောက်ကင်မျိုးတွင်ပိတ်မိနေတဲ့ဒုက္ခသည်တွေကိုလည်းကူညီကယ်ဆယ်ဖို့ဆက်လက်လှုပ်ဆောင်နေကြတယ်လို့ဦးမမောင်တန်းကပြောပါတယ်
။လောလောဆယ်အစီအစဉ်အားလုံးကတော့ကျွန်တော်မန်းလေးကိုပို့ပေးတာ2000ကျော်ပြီ။2000ကျော်ပြီဆိုတော့အခုလည်းဝင်ဒီဟာဟိုပါကောနော်ဆန်စစ်ဆိုတော့ဝင်လာတယ်ကျွန်တော်ထမင်းတွေးတယ်ရေစမ်းနေပြီးတယ်အပြင်ကားပေါ်ပြန်တင်တယ်သူတို့နားရှင်နားပေါ့နားပြီးကားပေါ်တင်မန်လေးကိုလွတ်ပြေးလိုက်တယ်ဒီနေ့မနေ့ကကျွန်တော်ကား30စီးလူပေါင်း680ကိုမန်လေးပို့ပြီးသွားပြီခင်ဗျမန်လေးမှာဟိုကျဲဆက်ကန်ကိုင်းကြီးရှိတယ်ကားကိုင်းကြီးရေအဲ့ဒီကဒီကျွန်တော်ပရိုက်တာဖွင့်ရှိရတော့အစိုးရလူကပြန်ရှိတယ်သူတို့နဲ့ကျွန်တော်ဖိတ်ဆက်ထားတယ်အဲကျွန်တော်ဒီကနေဘယ်နည်းအောင်လွတ်လိုက်ပြီးကျဲကားရီကားနံပါတ်ဘလောက်ဘလောက်ဘယ်နည်းအောင်ဆိုတာကျွန်တော်ကအဲတရင်ပြေးလိုက်တယ်သူတို့ကအဲ့မှာအဲ့မဲ့ဒေတာတွေသူကားဒီပြန်စီစဉ်ပြီးကားတွေခွဲခွဲပြီးလွတ်ပေးတယ်ဆိုတော့ဝေလူကျော်ဒီနေ့တနင်္လာနေ့မှာလာရှိုကနေလောက်ကယ်ကိုဆက်သွားပြီးအဲ့ဒီမှာကြံနေတယ်ပြိမိနေတယ်ဆိုတော့လူတွေသူကသွားရှာမှာရှာပြီးအားလုံးတင်ပေးမှာမလဲပြန်ကျွန်တော်ဒီကနေ့ကားလွတ်ပေးမယ်သူဆက်တော်လာရင်ကျွန်တော်ဒီကနေ့ကားတွေစီစဉ်မယ်အဲ့အဲ့လိုလေးလောလောဆယ်စီစဉ်ထားတယ်မှာ
လောက်ကန်မြို့တွင်တဲ့ကိုကိုကန့်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့မတ်လ6ရက်နေ့တရက်ထဲတွင်ပဲလောက်ကန်မြို့တိုက်ပွဲကြောင့်တေဆုံးသူ30ထက်မနည်းရှိတယ်လို့မြန်မာအစိုးရဘက်ကသတင်းထုတ်ပြန်ထားပါတယ်ရှင်
။လောက်ကန်မြို့အနီးတရုတ်နယ်စပ်မှာဒီကနေ့မနက်ပိုင်းကစပြီးတော့တနေ့လုံးနီးပါးအပြန်အလှန်တိုက်ပွဲတွေဖြစ်နေတယ်လို့တရုတ်နယ်စပ်ကမျက်မြင်တွေက VOA ကိုပြောပြပါရတယ်။တိုက်ပွဲကြောင့်တရုတ်နိုင်ငံတွင်မှာလက်နက်ကြီးတချို့ကြားရောက်မှုတွေလည်းထပ်ရှိခဲ့တယ်လို့ပြောပါရတယ်။တိုက်ပွဲဟာအခုညအချိန်ပိုင်းမှာတော့ပြန်လည်နှိမ့်သက်နေပါပြီ။